အခုတိုင်းလက်ပံမြို့နယ်မှာကိုယ့်ရဲ့အတွင်းကိုဗစ်အတီးပြုလူနာ100ကျော်ရှိလာပြီးအဲ့ဒီအထက်မှာ3လအရွယ်ကလေးငယ်တယောက်လည်းပါဝင်ပါတယ်ရောဂါကူးစက်ပြန့်ပွားတာကိုထိန်းချုပ်နိုင်ဖို့လက်ပံမြို့နယ်အတွင်းကအခြေခံပညာကျောင်းတွေအားလုံးနဲ့မြို့မဈေးကိုရဲအကန့်အသတ်မရှိပိတ်ထားပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့အလိမ္မာကပြောပြမှာပါခင်ဗျာ
ပဲခူးတိုင်းအနောက်ချမ်းလက်ပံမြို့နယ်ထဲမှာဒီကနေ့ဇွန်လ15ရက်နေ့အထိကိုဗစ်အတီးပြုလူနာ119ဦးထိရှိနေပါတယ်အတီးပြုလူနာတွေနဲ့ထိပြဆက်ဆံသူတွေကိုယောဂရှိမရှိစစ်ဆေးပေးနိုင်တဲ့လူနာတွေကိုတီးတန့်ခွဲထားဖို့နေရာအခက်အခဲရှိနေတယ်လို့လက်ပံမြို့နယ်ကိုဗစ်တိုက်ချဲ့ရေးတာဝန်ရှိသူတို့က VOA ကိုပြောပါတယ်
။အခုကကျွန်တော်ကွာရန်တင်းတော့မရှိဘူးကွာဒီ positive လူနာပဲပေါ့နော်။ positive ကိုတော့ကျွန်တော်တို့ဈေးရုံမှာကျွန်တော်တို့ကအခုဆိုရင်ကြက်သွားတဲ့အခါကျကျွန်တော်ဒီဒီအန်ကျောင်းမှာကျွန်တော်တို့ကဆက်ပြီးတော့ရွှေ့ထားရတယ်ပေါ့နော်ဈေးရုံမလောက်လို့နောက်တစ်ခုကျတော့သူကမီတာစုကွန်တက်ကိုတစ်ခါထက်လိုက်တယ်ထက်လိုက်တယ်ထက်တွေ့ရင်ကျွန်တော်တို့GDI နဲ့ကျွန်တော်သေးရအရေးပေါ်လူနာဆိုရင်အရေးပေါ်လူနာပေါ့နော်လက္ခဏာဘယ်လောက်စူးစူးဝါးဝါမပြတဲ့ဆိုတာကြတော့ကျွန်တော်တို့ GDI မှာထားတယ်အမှကျန်းမာရေးရလည်းပဲဆရာမတွေစောင့်ရှောက်တယ်ပေါ့နော်အဲ့လိုပဲစီစဉ်ထားပါဟုတ် Home stay နဲ့ပဲလောလောဆယ်ပေါ့နော်ဟိုကျွန်တော်တို့ကပိုးမတွေ့တာတွေကအိမ်မှာပဲ Home stay 14ရက်အဲ့လိုမျိုးထားပေးပါ
ပြီးခဲ့တဲ့ဇွန်လ10ရက်နေ့ကလည်း COVID အတူတူလူနာတွေကအမျိုးသားတဦးသေဆုံးခဲ့ပါတယ်လလောဆက်ကိုဗစ်အတီးပြုလူနာတွေထဲမှာ3လအရွယ်ကလေးတဦးနဲ့မိဘဖြစ်သူတွေစီကနေရောဂါပိုးကူးစက်ခံထားရပါတယ်။ဒါပေမဲ့ကလေးရဲ့အခြေအနေစိုးရိမ်ကြမရှိဘူးလို့ကိုဗစ်တိုက်ချဲ့ရေးတာဝန်ရှိသူတို့ကပြောပါတယ်
။ပထမသေဆုံးသွားတဲ့ပတ်ဝန်းကျင်တွေပေါ့နော်။နောက်ပြီးတော့အဲ့ဒီတတော်လုံးကလည်းပဲ90တွေပဲ2မီတာကျော်ကလည်းပဲအဲ့ဒီ90တွေပဲဆိုတော့အတူမိဘစီကနေမှကူးတာပေါ့နော်။
ရောဂါပိုးကူးစက်ခံရသူအများစုကဈေးရောင်းချသူတွေဖြစ်ကြပြီးသူတို့နဲ့ထိတွေ့ဆက်ဆံသူတွေကိုရောဂါပိုးကူးမကူးစစ်ဆေးဖို့တာဝန်ရှိသူတွေကကြိုးစားပေမဲ့တချို့ကစိတ်ဆင်မခံကြဘူးလို့ပြောပါတယ်။ခုလိုအခြေအနေဖြစ်နေတဲ့လက်ပံမြို့နယ်ကစာသင်ကျောင်းတစ်ခုမှကျောင်းတက်နေတဲ့ကလေးတဦးရောဂါကူးစက်ခံရတာကြောင့်မြို့နယ်အတွင်းမှာရှိတဲ့စာသင်ကျောင်းအားလုံးကိုမနေ့ကဇွန်လ14ရက်နေ့ကစပြီးရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်။သူနဲ့အတူကျောင်းနေပေါ်တွေကိုလည်းယောဂပိုးရှိမရှိစစ်ဆေးခဲ့တယ်လို့ကိုဗစ်တိုက်ချဲ့ရေးတာဝန်ရှိသူကပြောပါတယ်
။သူ့ရဲ့အမေကညနေရတဲ့၄နာရီလောက်ကနေပြီးတော့အနံ့မရလို့တဲ့။အနံ့မရလို့ဆိုတော့သူ့ရဲ့ယောဂလက္ခဏာအခြေအနေတွေပြီးတယ်။မနက်6နာရီလောက်ဆေးလိုက်တော့အဲ့ဒီမိခင်ကတွေ့ရောသူ့အိမ်ကမိသားစုတစ်ခါရက်ခေါ်ပြီးတော့ကလေးမလေးပါဆက်တွေ့တယ်။ကျောင်းတက်နေလားဆိုကျောင်းတက်နေတယ်။ဒါနဲ့ကျောင်းတက်နေတယ်ဟုတ်ပြီအဲ့ဒါဆိုရင်ကျွန်တော်ဆရာကြီးကိုအကြောင်းကြားလိုက်ပြီးရောအဲ့ဒီနေ့မှာပဲသူတူတက်နေတဲ့ကောင်းတာအကုန်လုံး30တယောက်ပေါ့30တယောက်ရှိတယ်အကြောင်းမှာ30တယောက်ကိုကျွန်တော်တွတ်စစ်တယ်ကျန်တဲ့ကောင်းသားတွေဆရာမတွေကတော့ပိုးမတွေ့ကြဘူးတော့
လက်ပံမြို့နယ်မှာခုလိုယောဂပိုးကူးစက်ခံရသူတွေတိုးလာနေလို့ပဇက်နဲ့နှာခေါင်းစည်းကိုစနစ်တကျတတ်ဆင်ဖို့ကျန်းမာရေးတာဝန်ရှိသူတွေကလူလူသားသတိပေးနေကြပါတယ်ရန်ကုန်တိုင်းကလဲကူးမြို့နယ်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကလည်းအတီးပြုလူနာ200ကျော်အထိရှိခဲ့ပါတယ်လဲကူးမြို့မှာရှိတဲ့မဟာဒရာကိုပိုင်အထက်တန်းကျောင်းကကျောင်းသားနဲ့ဆရာမတချို့မှာကိုဗစ်ယောဂလက္ခဏာတွေ့ရှိလို့စိတ်ဆစ်တဲ့အခါယောဂပိုးကူးစက်နေသူတော်တော်များများတွေ့ရှိနေခဲ့ပါတယ်။အဲဒီကနေဆက်ဆက်သူတွေကိုခြေရာခံဆစ်ဆေးရက210ထက်မနည်းမှာကိုဗစ်ယောဂပိုးကူးစက်နေတာကိုတွေ့ရှိခဲ့ပါတယ်။ကျမရင်းနဲ့အာဂကဝန်ကြီးဌာနရဲ့ဇွန်လ14ရက်ည7နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကိုဗစ်အတီးပြုလူနာတဲ့223ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်။အခုလိုကိုဗစ်ရောဂါကူးစက်သူတွေမြန်မာနိုင်ငံထဲမှာပြန်များလာနေတဲ့အတွက်ရန်ကုန်တိုင်းနယ်မှာ Quarantine Center 38ခုအပါအဝင်တခြားမြို့တွေမှာလည်းတီးခြားခွဲထားတဲ့ Quarantine Center တွေကုသရေး Center တွေဖွင့်လှစ်နိုင်ဖို့လည်းကျမရင်းတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်ရှင်။
အလိမ္မာပြောပြပေးခဲ့တာပါခင်ဗျာ။